အငင်းပါပယ်ရှင်မှုတွေကြောင့်ကောက်ကွက်မှုတွေနဲ့ကြုံရတဲ့ငင်းငယ်စွာဆူဝေးခြင်းနဲ့ငင်းငယ်စွာစီတန်းဆဲတဲ့ခြင်းဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုအမျိုးသားလွတ်တော်ကဒီကနေ့မှအတည်ပြုလိုက်ပါပြီ။ကောက်ကွက်သူတွေကတော့ခုပြင်ဆင်ဖို့တင်လာတဲ့ဥပဒေကြမ်းဟာအာဏာပိုင်တွေကအရေးစမတူသူတွေကိုအလွယ်တကူဖိနှိပ်အရေးယူလို့ရနိုင်တာကြောင့်ဒီဒီမိုကရေစီနဲ့မကိုက်ညီဘူးလို့ပြောကြပါပဲ။ဒီဥပဒေကိုကောက်ကွက်သူတွေထဲမှာလက်ရှိအာဏာရ NLD ပါတီဝင်တွေလည်းပါဝင်ပါတယ်။ဒီကြောင့်ပြည်စုံကတော့ view မြန်မာရဲ့တင်းတော့မမ်မီခါကတင်းပြပို့ထားပါတယ်
။ယေစုစီလိုလူသိများတဲ့ဒီငင်းရန်စွာစူဝေးခွင်းနဲ့စီတန်းနဲ့လေခွင်းကိုပြင်ဆင်တဲ့ဥပဒေချမ်းကိုမြို့သားလွတ်တော်မှာမလ9ရက်နေ့ရနေစပြီးအခြေတင်ဆွေးနွေးခဲ့ပြီးနောက်ဒီကနေ့မှာတော့လွတ်တော်မှာမဲခွဲဆုံးဖြတ်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်။နှစ်ရက်ကြာဆွေးနွေးခဲ့ရမှာလက်ရှိအာဏာရပါတီ NLD ကပါတီဝင်တွေလည်းပါဝင်ကန့်ကွက်ခဲ့တာတွေရှိခဲ့ပြီးဒီထက်အရေးကြီးတဲ့ဥပဒေတွေပြင်းစင်ပြတ်ထမ်းဖို့လိုအပ်နေချိန်မှာဦးစားပေးလှုပ်ဆောင်တဲ့ဥပဒေတွေကိုရေးချယ်လှုပ်ဆောင်ကြဖို့သခိုင်းတိုင်းဒေသကြီးအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးရဲထွတ်ကပြောဆိုလိုက်ပါတယ်
။ဒီကဲရေးကြည့်တဲ့ဥပဒေတွေပြတ်ထမ်းဖို့လိုတဲ့ဒီဒီမိုကရေစီနဲ့ပတ်သက်တဲ့ဥပဒေမျိုးမှာကျွန်တော်တို့ဒီမိုကရေစီဘောင်ကျင်းအောင်ဆက်ဆံတာမျိုးတွေမလုပ်ရှိခြင်းမဟုတ်ဘူး။ဒီဒီမိုကရေစီကိုလုံခြုံပြန်အောင်လုပ်နေတဲ့လူတွေကိုကျွန်တော်တို့ကတားဆီးရင်းနဲ့ကျွန်တော်တို့ကိုယ်တိုင်ကဒီမိုကရေစီလုံခြုံပြန်အောင်မလုပ်မိစေဖို့အရေးကြီးပါတယ်အဲ့တော့ကျွန်တော်တို့တကယ်လုပ်ရမှာက2008ဖွဲ့စည်းပုံပြင်ရေးဒီမိုကရေစီတိုးချဲ့ရေးဒီမိုကရေစီအခြေခံတွေကိုအုတ်မြစ်ခံအောင်လုပ်ရေးဒီကိုဆောင်ရွက်စစ်နယ်လို့ကျွန်တော်အနေနဲ့ပြောရင်းနဲ့ညီကုန်းချုပ်ပါတယ
်ဒီဥပဒေကြမ်းကိုအမျိုးသားလွတ်တော်ရဲ့ထောက်ဝံ့နေနေအယောက်80နီးပါးကန့်ကွက်ခဲ့ပြီနဲ့ထောက်ခံသူကတရားကြောရှိနေတာမို့ဥပဒေဟာအတည်ဖြစ်ခဲ့ရပါဥပဒေကြမ်းစတင်တင်သွင်းတဲ့အချိန်ကစလို့ဒီမိုကရေစီစံနှုန်းတွေကိုကန့်ကြီးခြင်းမရှိဘူးဆိုပြီးလူအခွင့်အရေးအဖွဲ့အစည်းအသီးသီးကကန့်ကွက်ခဲ့ကြသလိုဥပဒေကြမ်းကိုစတင်သွင်းတဲ့နေ့မှာလေဒီမိုကရေစီနဲ့လူအခွင့်အရေးအဖွဲ့အစည်းအသီးသီးကကိုယ်စားလှယ်တွေတက်ကြွလှုပ်ရှားသူတွေဟာရန်ကုန်မြို့မှာစီတန်းလှည့်လည်ပြီးကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အခုအမျိုးသားလွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေကြမ်းအရငြင်းငြမ်းစွာစုဝေးတာစီတန်းလှည့်လည်တာတွေလုပ်သူတွေကပြုလုပ်မဲ့အစီအစဉ်အသေးစိတ်ခံမှန်းလူဦးရေအပြင်ခံမှန်းကုန်ကြစိတ်နဲ့ကုန်ကြခံမဲ့ပုံကူဖွဲ့စည်းတွေရဲ့နာမည်လိပ်စာအပြည့်အစုံကိုအသိပေးရမှာဖြစ်ပါတယ်ဥပဒေကြမ်းမှာဥပဒေပုံမှန်တစ်ခုထပ်တိုးသွားပြီးဆန္ဒပြဖို့တွေးဆောင်ထားရောင်းပြီးတိုက်တွန်းတာမျိုးလုပ်သူရှိခဲ့တယ်ဆိုရင်အဲ့ဒီလူကိုထောင်နဲ့ချနိုင်မဲ့ဥပဒေတစ်ခုထပ်တိုးထားတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးရမှာတမောတာလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒုတိယဗိုလ်မှူးကြီးတင်လင်းဦးကတော့ရက်တူတူနဲ့ငြင်းဆွေးနွေးတာကြောင့်မတင့်တော်တဲ့ဥပဒေနဲ့မညီတဲ့ဥပဒေတစ်ခုဖြစ်တယ်ဆိုပြီးထောက်ပြပြောဆိုခဲ့သလိုဒီဥပဒေကြမ်းဟာနိုင်ငံသားအခွင့်အရေးထိပါစေရဆိုပြီးကန့်ကွက်ခဲ့တာလည်းရှိပါတယ်
ညီမတို့ရဲ့ဆန္ဒကိုထုတ်ပေါ်ရန်အတွက်ပြုလုပ်တဲ့အခါမှာဥဆောင်သူများရှိကြမိတာဖြစ်ပါလေထိုသူတွေကထိုသူဖြစ်လာအောင်လှုပ်ဆော်ခြင်းတိုက်တွန်းခြင်းနဲ့ထိုက်တင်လျောက်ပတ်တဲ့ထောက်ပံ့ခြင်းများလည်းပြုလုပ်ကြမိတာဖြစ်ပါလေငင်းရတော့လှုပ်တော်သူများကိုမိသူမဆိုနိုင်ငံတော်လုံခြုံရေးပြည်ပြားစီရင်အားပေးကူညီသူများဖြားရောင်းသူများဖြင့်သတ်မှတ်ရေးယူရေးကံတန်းကျဲဟာတရားမျှတမှုမရှိကြောင်းသုံးသပ်သိရှိရပါလေပြည်သူတွေရဲ့ရပိုင်ခွင့်ခွင့်ရေးတွေကိုအကန့်အသတ်လှုပ်တာဟာမိသည့်ဤနေမှာမဖြစ်တတ်ပါဘူး
ဒီလိုပြင်ဆင်ပြီးတဲ့ဥပဒေကြမ်းကိုပြည်သူ့လွတ်တော်ကိုပေးပို့အောင်မှာဖြစ်ပြီးပြည်သူ့လွတ်တော်နဲ့သဘောထားကွဲလွဲခဲ့ရင်တော့ပြည်ထောင်စုလွတ်တော်မှာဆက်လက်ဆွေးနွေးရမှာဖြစ်ပါတယ်ဒီဥပဒေကြောင့်ဒီမိုကရေစီစနစ်ကိုထိခိုက်နိုင်တယ်လို့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသိန်းကတော့ထောက်ပြပြောဆိုသွားခဲ့ပါတယ
်ကိုယ့်ရဲ့ဥဆောင်ပါတီရဲ့နိုင်ငံရေးပုံရိပ်ကိုကြာရှင်းစေတဲ့ကိုယ့်ပါတီရဲ့နိုင်ငံရေးချက်တီချက်လည်းပဲမှတ်ဆန့်ကျင်နေပေါ့နော်ဒေါက်အောင်ဆန်းစစ်တီရဲ့မိန်ကုန်းနေနဲ့လည်းဆန့်ကျင်တဲ့ဒီလိုဆုံးဖြတ်ချက်မျိုးကိုအတီးဖြစ်သွားတဲ့ဟာတော့အတူလို့အများအန်အော်လေကိုကြည့်လူလူအတွက်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီနောင်ရေးအတွက်ပေါ့တော်တော်လေးကိုစိုးရိမ်နေတာနော
်ဒီဥပဒေကြမ်းကိုအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒေါက်တာမြင့်ညာနာဆိုကဖေဖော်ဝါရီ19ရက်အမျိုးသားလွတ်တော်အစည်းအဝေးမှာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရဲရွာအေဂျင်တာယာရေးအတွက်ဆိုတဲ့ခေါင်းစဉ်နဲ့ပြင်ဆင်ဖို့အစိုးတင်သွင်းခဲ့တာဖြစ်ပါတယ်ဒီဥပဒေဟာအရင်သမဟောင်းဦးသိန်းစိန်လက်ထံ2011ခုနှစ်တုန်းကရေးဆွဲခဲ့တာဖြစ်ပြီးလူအခွင့်အရေးစံချိန်စံညွှန်းတွေနဲ့မကိုက်တာကြောင့်အဲ့ဒီတုန်းကလေးကအဝေးပါမှုရှိခဲ့ပါတယ်။ဒါကို NLD အစိုးရလက်ထံ2016အောက်တိုဘာမှာပြန်လည်ပြင်ဆင်ရေးဆွဲခဲ့ပြီးစီစဲဥပဒေအနေနဲ့ကျင့်သုံးနေတာနှစ်နှစ်မပြည့်ခင်ဒုတိယအကြိမ်နောက်ပြန်လည်ပြင်ဆင်ဖို့တင်ပြလာခဲ့တာဖြစ်ပါရဲ့ရှင်။